အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြအောင်ပါ။ထိုင်းမြန်မာနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းရခိုင်လက်နက်ကင်အဖွဲ့အစည်းတွေအခြေချလှုပ်ရှားမှုတွေကိုလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်ကကချင်စစ်ပြည်ဒုက္ခသည်တွေရာသီဥတုတန်းကြောင့်အမိုးအကာနဲ့အနှွေးထည်တွေအရေးပေါ်လိုအပ်နေတဲ့ဆိုတာနဲ့ကချင်ပြည်နယ်မြစ်ကြနားမြို့မှာနိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဦးဆောင်ကျင်းပတဲ့အေယာဝတီမြစ်ဝမ်းဒေသပတ်ပေါင်းစုံစမ်းစစ်ခြင်းဆိုင်ရာအလို့ရုံဆွေးနွေးပွဲကိုမြစ်စုံဒေသခံတွေကန့်ကွက်ခဲ့ကြတဲ့အကြောင်းအရာတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်လက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလဝါမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကဇန်နဝါရီလ28ရက်နေ့ကထပ်မံတောင်းဆိုလိုက်ပါတယ် CNF ဘဟုဌာနချုပ်ဝီတိုရီယာစခန်းမှာယခုလ20ရက်နေ့ကနေ25ရက်နေ့အထိကျင်းပပြုလုပ်တဲ့ချင်းအမျိုးသားတပ်ဦးစထမအကြိမ်ကြီးလာခန်းသက်တမ်းဒုတိယအကြိမ်ဘဟုကော်မတီအစည်းအဝေးအပြီးမှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်နဲ့အိန္ဒိယမြန်မာနယ်စပ်အနီးတစ်ဝိုက်ဟာလက်နက်ကင်တွေဖြစ်ကြတဲ့ရခိုင်တပ်မတော် AA နဲ့ရခိုင်လူမျိုးရေးတပ်မတော် ALA တို့ခြေကုပ်ယူလှုပ်ရှားတဲ့နေရာဖြစ်ပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တပ်ဖွဲ့တို့ပလဝမြို့နယ်အတွင်းမကြာခဏဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပလဝမြို့နယ်ပြင်ဆိုးကျေးရွာကဒေသခံချင်းပြည်သူ390နီးပါးခန့်စစ်ဘေးတိမ်းရှောင်ခဲ့ရပြီးယနေ့ချိန်အထိနေရပ်မပြတ်နိုင်ကြသေးပါဘူး
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာတိုက်ပွဲကြောင့်ထွက်ပြေးသိမ်းရှောင်နေကြတဲ့ကချင်စစ်ပြည်ဒုက္ခသည်တွေမှာစောင်းရသည့်အေးလွန်ကဲမှုကြောင့်အမိုးကာနဲ့နှွေးထည်တွေအရေးပေါ်လိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။မကြာသေးခင်ကတိုက်ပွဲကြောင့်ထပ်မံထွက်ပြေးနေရတဲ့ဇိုင်းအောင်စခန်းနဲ့ခေါင်းချောင်ဒုက္ခသည်စခန်းတစ်မှာကျုပ်တို့ရဲ့ပြောင်းရွှေ့လာတာဖြစ်လို့ခြုံဆောင်တွေအမိုးကာတွေအနှွေးထည်သုံးဆောင်တွေကဆက်လိုအပ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။နနေပိုင်းနဲ့ညနေပိုင်းမှာရေခဲတဲ့သီးအေးဆက်တာကြောင့်စစ်ပြေးဒုက္ခတဲ့ကလေးတွေနဲ့တက်ကြီးရွယ်ဦးတွေအတွက်ကြမ်းမှရေးချင်နေထိခိုက်လာနေတယ်လို့လဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဇိုင်းအောင်စစ်ပြေးဒုက္ခတဲ့တချို့ကတော့ကချင်လွတ်လပ်ရေးဖွဲ့ KIO ထိန်းချုပ်ရနိုင်မြေလိုင်းစာပါကြောင်ပုံဘက်ကနေဝိုင်းမော်မြို့စစ်ဆောင်စခန်းကိုပြောင်းရွှေ့လာသူတွေလည်းရှိနေပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုတ်ကိုဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံဒုတိယအကြိမ်မှာရှမ်းအမျိုးသားတွေနိုင်ငံရေးပုံသဘောတူညီချက်တစ်ခုတည်းတသွေးတသန်နဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းပြည်ညီညွတ်ရေးကော်မတီကကိုယ်စားလှယ်300ကျော်ဟာအုပ်စု15စုခွဲပြီးရှမ်းပြည်နယ်မြို့နယ်45မြို့မှာရှမ်းလူထုသဘောထားကောက်ယူရေးကွင်းစင်တွေ့ဆုံမှတ်တမ်းပြုစုနေကြပါတယ်ရှမ်းပြည်တောင်ပိုင်းကို9ဖက်မြောက်ပိုင်းကို3ဖက်အရှေ့ပိုင်း2ဖက်တို့အပြင်စကိုင်းတိုင်းဟုံမလင်းကချင်ပြည်နယ်မိုးညင်းမြို့မန္တလေးတိုင်းမန္တလေးမြို့နဲ့ကယားပြည်နယ်လွယ်ကော်မြို့တို့ကိုတစ်ဖက်စီစေလွတ်ပြီးဒေသခံရှမ်းလူထုနဲ့တွေ့ဆုံနေကြတယ်လို့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီပြောခွင့်ရဆိုင်းလိပ်ကပြောပါတယ်သက်ဆိုင်ရာအဖွဲ့အစည်းတွေကနေရှမ်းအမျိုးသားတို့ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးရင်းမြစ်တဘာဝတယံဇာတဆိုင်ရာလိုအပ်ချက်တွေကိုမှတ်တမ်းကောက်ယူပြီးဖေဖော်ဝါရီလလလယ်ပိုင်းမှာကျင်းပမယ်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြဆွေးနွေးသွားမှာဖြစ်ပါတယ
်။နေရမပြန်ရဲသေးတဲ့ကရင်ပြည်နယ်မြန်ကြီးငူစစ်ပြေးဆောင်စခန်းကမေရဝေါ်စစ်ပြေးဆောင်9500ကျော်အတွက်လက်ရှိအချိန်မှာအရေးပေါ်စားသောက်ဖို့ရိတ်ခါတွေလိုအပ်နေစေဖြစ်တယ်လို့စစ်ပြေးဆောင်ဒုက္ခတဲ့စခန်းတာဝန်ရှိသူတွေကပြောပါတယ်။စစ်ပြေးဆောင်တွေအတွက်တရက်ကိုစံသိန်း20ကျော်ကုန်နေပြီ။တိုင်ခမ်းအကူအညီပေးတဲ့ဖွဲ့စည်းနဲ့အလှူရှင်တွေမရှိတော့တဲ့အတွက်စခန်းသွင်းစာနာရိတ်ခါဆက်လက်လည်ပတ်ဖို့စိုးရိမ်နေရတယ်လို့စခန်းတာဝန်ရှိသူတို့ဖြစ်တဲ့စောထွန်းကပြောပါရတယ်။အဲ့ဒီစစ်ပြေးဆောင်တွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကကရင်ပြည်နယ်နယ်ကြားစောက်တပ်နဲ့တိုးတက်သောဗုဒ္ဓဘာသာကရင်တပ်မတော် TKP တို့ကြားမေရဝေါ်ဒေတာတွင်ပြစ်ခတ်မှုကြောင့်ညံကျင်းကူစခန်းမှာလာရောက်ခိုးလုံနေတာလည်းဖြစ်ပါတယ်။
Lama Ebrola Diani Ma Jimpame Japia Yukopwe Ma Pidulu Dogo Zelenia Adre Wyam Shimbiambo Yakan Muda Badi Ogota Doctor E Monga Yakan Bine Amyonema Meswe Sio Muri Satin Losani Bipare Doctor E Monga Amyone Tatown Lone Yu Sare Jivarigo Twayabi Meswe Sio Muri Satin Losani Lelo Sio Yakima Laipani Duriga Bioware ၂၀၁၉ခုနှစ်ရွေးကောက်ပွဲမှာအမ်မဲဆန္ဒနယ်မြေကအနိုင်ရသွားတဲ့ပြည်ခိုင်ဖြိုးပါတီကဦးသိန်းဆွေဟာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးအဖြစ်ခန့်အပ်ခံခဲ့ရတဲ့အတွက်သူ့နေရာလက်လက်နေရာဖြစ်ပါတယ်။အခုလာမယ့်ဂျာဖြတ်ရွေးကောက်ပွဲမှာအမ်မျိုးနယ်မှာရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစော်ဝင်းမင်းတန့်ခိုင်
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြမ်းမြို့မှာရှိတဲ့ Palm Spring Hotel မှာကမ္ဘာပံရဲ့ဌာနခွဲဖြစ်တဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဥဆောင်ကျင်းပတဲ့အေယာရီမြစ်ဝမ်းဒေသဘတ်စုံပါဝင်ပတ်သက်သူများရဲ့စမ်းစစ်ခြင်းဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုဇန်နဝါရီလ31ရက်နေ့မှာအေယာရီမြစ်စုံဒေသခံတွေကကန့်ကွက်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရေကာတာစီမံကိန်းတွေဟာဒေသခံတွေအတွက်အကျိုးမရှိဘူးလို့လည်းဆိုပါတယ်။အမီရဲ့စူးစီးချက်ကိုနမ်ဟ ோம் ကလည်းအခုလိုတင်ဆက်ထားပါတယ်။
ဧရာဝတီမြစ်ဆုံရေကာတာတိဆောက်ရေးအလုပ်ယုံဇင်းနေပွဲကိုကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ရတဲ့အကြောင်းကိုတော့ဆန္ဒထုတ်ဖော်ပွဲဥဆောင်သူအောင်မြင်သာခြေရွာမှတော်ကြခွန်ကအခုလိုပြောပါတယ်
အခု IFC ကပေါ့နော်ရေကာတာလို့ဖို့တိုက်တွန်းနေတယ်သူတို့အစည်းအဝေးတွေလုပ်နေတယ်နော်အဲ့တော့ကျမတို့ဒေတာခန်တွေကအဲဒါကိုစိတ်ကူပေါ့နော်ရေကာတာလုံမှာကိုဆိုရင်နော်ကျမတို့ဒေတာခန်တွေလည်းအခုဆိုရင်ဒီဆုံလုံးဝရေကာတာကိုကန့်ကွက်ပါတယ်လို့
မြစ်ဆုံရေကာတာစီမံကိန်းကြောင့်2010ခုနှစ်ကနေ2012ခုနှစ်အတွင်းပြောင်းရွှေ့ခံရတဲ့ခြေရွာပေါင်း10ရွာခန့်ရှိပြီးရွာသား4000ကျော်ကိုအောင်မြင်သာရွာမှာပြောင်းရွှေ့ထားခဲ့ပေမဲ့နေထိုင်စားသောက်ရေးမှအခက်အခဲတွေရှိနေတယ်လို့ဒေတာခန်တွေကဆိုပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးဒေတာခန်တွေစစ်ဘေးရှောင်နေရချိန်မှာအခုလိုဖွံ့ဖြိုးရေးစီမံကိန်းတွေမလုပ်သင့်တော့ဘူးလို့မြန်မာနိုင်ငံမြစ်ချောင်းမြတ်ကွန်ရက် BRN အဖွဲ့ဝင်ဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အထွတ်ထွတ်အသွင်းရေးမှူးကိုစတီဗန်နော်အောင်ကပြောပြပါတယ်
အခုဒီလိုမျိုးနိုင်ငံချင်းမတူညီဖြစ်တဲ့အချိန်မှာစီးပွားရေးကိုရှေ့ရှုတဲ့ဖွံ့ဖြိုးရေးစီမံကိန်းပေါ့နော် DRD ဦးစားပေးမှလှုပ်ဆောင်တဲ့ဒီဟာတော့အခုချိန်မှာကျေကဒီအချိန်မဟုတ်ဘူးဆိုတဲ့အနေနဲ့ကျွန်တော်တို့ကကန့်ကွက်ခြင်းဖြစ်တယ
်ရေကာတာစီမံကိန်းတွေတည်ရှိတဲ့နေရာဒေသတွေဟာအေယံဝတီမြစ်ဖြားပိုင်းနဲ့တန်လွင်မြစ်ရိုးတလျှောက်ရှိတိုင်းရင်းသားတွေနေထိုင်ရာဒေသတွေထဲမှာဒါတည်ရှိတာဖြစ်ပြီးတိုင်းရင်းသားဒေသတွေအတွက်အကျိုးအမြတ်မရှိဘူးလို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက် SSN မှပြောရေးဆိုခွင့်ရှိသူဇိုက်ခဲဆန်ကပြောပါတယ
်နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကသူကရေကာတာလာဆောက်ဖို့ရှင်းကတ်တဲ့ဟာပဲဖြစ်တာပေါ့နော်အဓိကအချက်ကတော့ရလာတဲ့လက်စစ်တအားကိုသူကအပြင်နိုင်ငံခြားကိုရောင်းချပြီးတော့မှသူကအဲ့အနေရလာမဲ့အမြတ်ငွေတွေကိုပဲသူကယူမှဖြစ်ပြီပေါ့နော်ကျွန်တော်တို့အတွက်လုံးဝအကျိုးအမြတ်မရှိဘူး
မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိခဲ့တာကြောင့်2011ခုနှစ်မှာရာရီရပ်ဆိုင်းထားခဲ့ပြီး NLD အစိုးရတက်လာပြီးတဲ့နောက်မှာတော့အစိုးရကနေအေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်
ဆက်ပြီးတော့2015ခုနှစ်တုန်းကတဘာဝဘေးဒဏ်ခံခဲ့ကြရတဲ့ဟာခမျိုးကဒေသခံတွေအတွက်မြေနေရာချပေးထားတဲ့နေရာတစ်မှာလာမယ့်မတ်လကုန်အထိမပြောင်းရွှေ့ကြဘူးဆိုရင်ပေးထားတဲ့မြေနေရာတွေကိုပြန်သိမ်းမယ်လို့ချင်းပြည်နယ်အစိုးရကပြောဆိုလိုက်ပါတယ်အကြောင်းဆိုရောကိုစလိုက်ရောဘက်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်ရှင
်2015ခုနှစ်တွင်ဟာခမျိုးတဘာဝဘေးဒဏ်ချရောက်ခဲ့စဉ်ကနေအိမ်ပျက်စီးသွားကြတဲ့အိမ်တောင်စု88စုအတွက်အိမ်မြေနေရာချထားပြီးပေမဲ့အများစုကတော့ယနေ့ချိန်ထိမပြောင်းရွှေ့ကြသေးတဲ့အခြေအနေမှာရှိနေပါတယ်။လာမယ့်မတ်လကုန်ထိမပြောင်းရွှေ့ဘူးဆိုရင်ချပေးထားတဲ့မြေနေရာတွေကိုပြန်လည်သိမ်းဆည်းသွားမယ်လို့ချင်းပြည်နယ်အစိုးရစီပင်ဝန်ကြီးစလိုင်းအိုက်ဆိုက်ခင်ကသတိပေးပြောဆိုခဲ့ပါတယ်
။နေရာမရှိဘူးဆိုပြောတော့ကျွန်တော်ချပေးတယ်ဒီအောက်တိုဘာကလေးကကျွန်တော်ချပေးတာ6လမှ7နေရင်ကျွန်တော်ကသိမ်းတော့ဒီတိုင်းဆက်ထားရင်ညီကတာဖြစ်တော့သူတို့လွဲပြောင်းတာလို့ပါတို့ညာတို့မဟုတ်တာတွေဖြစ်လာနိုင်တယ်လေမတမာတာတွေဖြစ်နိုင်တယ်
ပြည်နယ်ဆိုရအနေနဲ့မြေနေရာတာချထားပေးပြီးနေအိမ်ဆောက်လုပ်ဖို့အတွက်ကူညီပပမှုတွေမရှိတာကြောင့်ငွေကြေးမတနိုင်တဲ့သူတွေကတော့အခုချိန်ထိမပြောင်းရွှေ့နိုင်တာဖြစ်တယ်လို့ဟာခသေတ္တခန်ဦးကပြောပါတယ်
ဝယ်မရှိနိုင်တဲ့လူတွေလက်ရှိသေးတာပေါ့ဝယ်မရှိတာကြောင့်တောက်နိုင်တာဒီကတော့
လက်ရှိမှာတော့အစိုးရကချပေးထားတဲ့မြေနေရာမှာကိုနီးကိုဟာနဲ့အခုချိန်ထိအိမ်ထောင်စု21စုသာပြောင်းရွှေ့နိုင်သေးပြီးဂျန်ရှိတဲ့အိမ်ထောင်စု58စုကတော့ပြောင်းရွှေ့နိုင်ခြင်းမရှိသေးပါဘူးပြောင်းရွှေ့ရမဲ့သူတွေတွင်နဲ့ကိုဘာသာကိုအိမ်ဆောက်ရမှာဖြစ်ပြီးတကယ်လို့မဆောက်နိုင်ဘူးဆိုရင်အစိုးရမဟုတ်တဲ့ဖွဲ့စည်းတွေလူမှုကယ်ဆယ်ရေးဖွဲ့တွေကဝိုင်းဝန်းကူညီပေးမှာဖြစ်တယ်လို့ဝန်ကြီးစလိုက်အိုက်ဆက်ခင်ကပြောပါတယ်အစိုးရအနေနဲ့မြေကွက်ချပေးရုံနဲ့ဒုက္ခသည်တွေအိမ်ဆောက်ဖို့ဟာခက်ခဲတဲ့အခြေအနေမှာရှိနေမယ်လို့ဟန်ခါမျိုးချေဆိုင်ချင်းလန်ဘုတ်အက်ဒီတာစလိုက်ဟောလေးကပြောပါတယ
်သူတို့အိမ်မြေကွက်ပေးရုံနဲ့လုံလောက်တယ်လို့အစိုးရတွေကထင်တယ်ဆိုတော့အစိုးရတွေကအဲလုံအပားနေပြီလို့ကျွန်တော်ထင်ပါတယ်
ကျန်ရှိနေသေးတဲ့အိမ်အောင်စု58စုတို့ဟာမလမကုန်ခင်မှာကိုဘာရာကိုအိမ်ဆောက်ပြီးပြောင်းရွှေ့နိုင်မလားတကယ်လို့မပြောင်းရွှေ့နိုင်ဘူးဆိုရင်ပြည်내ဆိုရကတော့ဘာတွေဆက်လုပ်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့လဲစလိုင်းဟောလေးကပြောပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ခုနားဆင်ခဲ့ရတဲ့တိုင်းရင်သတင်းလွှာကိုတော့စနေနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါတယ်